Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်ဒီစီမြို့တော်အမေရိကန်တန်က2014ခုနှစ်ဇွန်လ21ရက်တောက်ကြနေ့မနက်ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ2431.40တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာခွန်ညိုပါအခုမနက်အစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့အီရန်နိုင်ငံမှာခိုင်မာတိကျတဲ့အစိုးရအသစ်ထွက်လာဖို့ရှီယာမု슬လင်ဘာသာရေးခေါင်းဆောင်ကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာအစိုးပြထားတဲ့ဘာသာကူးပြောင်းရေးဆိုင်ရာဥပဒေကြံခါနိုင်ငံတကာလူ့အခွင့်အရေးစံညုံးနေနဲ့မကန့်ညီဘူးလို့ကုလသမဂ္ဂကျွမ်းကျင်သူတွေကပြောပါတယ်ဒီလိုသတင်းတွေပြင်ကမ္ဘာဖလားဘောလုံးပွဲတွေရဲ့နောက်ဆုံးရလဒ်တွေကိုလည်းကိုသားညုံနဲ့အတူတင်ပြပေးတော့ပါမယ်ခင်ဗျာ
ကောင်းပါပြီရှင်ဒီကနေ့စနေနေ့မနေ့သတင်းဆောင်ပါတွေမှာတော့မြန်မာပြည်ကဥယျာဉ်စွန့်ခွာထွက်ပြေးနေသူတွေရဲ့လက်ရှိရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့သူတို့ရဲ့မျှော်လင့်ချက်တွေအကြောင်းနှားဆင်ကြရဖို့ရှိပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့နိုင်ငံတကာလူကုန်ကူးမှုတိုက်ဖျက်ရေးအစီအစဉ်ရင်ခံစာထဲမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်နေရစေလို့ဖော်ပြထားပါတယ
် Certainly the labor situation in Thailand needs to be addressed one way or another.
HRW လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ပြောခွင့်ရသူ Mr. John Shifton ပြောပြခဲ့တာကိုလည်းနိုင်ငံတကာသတင်းတွေပြပြချင်းနားဆင်နိုင်ကြပါတယ်။အဲဒီနောက်နယူးယောက်မြို့ကကုလသမဂ္ဂရုံးရှိမှမနေ့ကမဟာတန်တိဒုက္ခကြောင့်တိုက်အရေးကန့်ကွက်ဆန္ဒပြကြတဲ့အကြောင်းကိုလည်းပြောပြပေးသွားမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်2014ခုနှစ်ဇွန်လ21ရက်စနေနေ့မနေ့ဖက် VOA ကနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုသားညွန့်ဦးတို့ကကြေညာပေးကြပါမယ်ရှင်။
အီရန်နိုင်ငံမှာအတိတ်ကဖြစ်ခဲ့တဲ့အမယင်မှုမျိုးကနေရှောင်ရှားနိုင်အောင်ပုံမထိရောက်တဲ့အစိုးရအသစ်ထွက်ပေါ်ဖို့ရှီယာမု슬င်တွေရဲ့ဘာသာရေးခေါင်းဆောင်ကတောင်းဆိုလိုက်တာကြောင့်ဆွန်နီမု슬င်စစ်သွေးကြွတွေရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေနဲ့ရင်ဆိုင်နေရတဲ့ရှီယာဘာသာဝင်ဝန်ကြီးချုပ်နော်ရီအယ်မာလီကီအတွက်နိုင်ငံရေးရာဖိအားပုံမဖြစ်ပေါ်သွားစေပါတယ်ဝန်ကြီးချုပ်မာလီကီအနေနဲ့ဆွန်နီနဲ့ကတ်လူနည်းစုတွေပါဝင်တဲ့လုပ်ငန်းစဉ်တွေချမှတ်လုပ်ဆောင်မလားပြည်တွင်းစစ်နဲ့ရင်ဆိုင်မလားဆိုပြီးအမေရိကန်သမ္မတဘာရက်အိုဘားမားကပြောဆိုပြီးမကြခင်မှာပဲအယာတိုလာအလီအယ်စစ်စတာနီကအဲ့ဒီလိုပြောကြားလိုက်တာပါစစ်စတာနီအဲ့ဒီလိုပြောဆိုလိုက်တာနဲ့ပတ်သက်လို့အမေရိကန်အစိုးရဘက်ကတောက်ချာနေအထိတိုက်ရိုက်တုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူးဒါပေမဲ့အောင်မြင်တဲ့ဤတဲ့အစိုးရဖြစ်ဖို့အတွက်အားလုံးပါဝင်ဖို့လိုအပ်တယ်လို့အင်ပီရိုပြောခွင့်ရ George Arnest ကပြောပါတယ်အလုံးနဲ့ဆိုင်တဲ့ချင်းချောက်မှုတွေကိုရင်ဆိုင်နေရတဲ့အီရတ်ခေါင်းဆောင်တွေအနေနဲ့ညှဉ်းပန်းကြဖို့အချိန်ရောက်ပြီလို့လည်းနိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးဂျန်ဆာကီကပြောပါတယ်အခိရာအဖွဲ့နဲ့ဆက်နွယ်နေတဲ့ဆွန်နီစစ်သွေးကြွတွေကပြီးခဲ့တဲ့သတင်းပတ်ကစပြီးထိုးစစ်ဆင်တိုက်ခိုက်မှုတွေပြုလုပ်ခဲ့ပြီးအရေးပါတဲ့မိုဆုမျိုးကိုသိမ်းပိတ်လိုက်ကြတာဖြစ်ပါတယ
်ဆီးရီးယားနိုင်ငံပေါ်မှာလက်နက်တင်ပို့မှုပိတ်ပင်ရေးလုပ်ဖို့အတွက်ကုလသမဂ္ဂလူညွေးကောင်စီကိုအတွေ့အမှုချုပ်ဘန်ကီမွန်ကတိုက်တွန်းလိုက်ပါတယ်ဆီးရီးယားနိုင်ငံတွင်လူခွင့်ရေးကျူးလွန်သူတွေပေါ်ဆက်လက်ပစ္စည်းထောက်ပံ့ပေးနေတဲ့အင်အားကြီးနိုင်ငံတွေကိုလည်းတာဝန်မဲ့တဲ့လုပ်ရဖြစ်နေအတွင်းမှုချုပ်ဘန်ကီမွန်ကဒီတောက်ကြနေနယူးယောက်အရှေ့ဆိုဆိုက်တီမှာလုပ်တဲ့ဆွေးနွေးပွဲအတွင်းမှာဝေဖန်သွားပါတယ်ဆီးရီးယားစစ်ပွဲဆုံးသက်ရေးအတွက်လူညွေးကောင်စီရဲ့ဆုံးဖြတ်ချက်၄ခုကိုဆီးရီးယားမဟာမိတ်ဖြစ်တဲ့ရုရှားကနေပြီးတော့ဗီတိုသုံးပြီးတော့ကန့်ကွက်ခဲ့တာပါဒီတောက်တူမှာပဲဆီးရီးယားနိုင်ငံကဟာမာမြို့နီးမှာဒီအစိုးရထိန်းချုပ်ရာဒေသမှာကာဗွန်ကွဲမှုတစ်ခုကြောင့်လူ34ဦးထက်မနည်းသေဆုံးခဲ့ရပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံအရှေ့ပိုင်းကရုရှားလူလာတဲ့ခွဲထွက်ရေးသမားတွေအပေါ်ထိုးစစ်ဆင်တိုက်ခိုက်နေတာတွေကိုရပ်တန့်ပြီးသတင်းတပတ်ကြားအပြစ်ခတ်ရဆဲမဲ့အကြောင်းယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကကြေညာလိုက်ပါတယ်။ယူကရိန်းလူညုံရေးတပ်ဖွဲ့တွေနဲ့စစ်တပ်အနေနဲ့သူတို့လက်နက်တွေကိုသတင်းတပတ်ကြားဘေးချထားကြဖို့သမ္မတပိုရိုရှန်ကိုကအမိန့်ထုတ်ပြန်လိုက်တဲ့အကြောင်းယူကရိန်းပြည်ထောင်စုဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့သူတို့ကိုတိုက်ခိုက်လာရင်တော့ယူကရိန်းတပ်ဖွဲ့တွေအနေနဲ့ပြန်လည်ခုခံခွင့်ပြုထားတဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်ယူကရိန်းနိုင်ငံမှာရှိတဲ့ရုရှားလူလာသူခေါင်းဆောင်9ဦးအပေါ်အမေရိကန်ပြည်ထောင်စုကပိတ်ဆို့အရေးယူမှုတွေချမှတ်ပြီးမကြခင်မှာပဲအပြစ်ခတ်ရစဲရေးအမိန့်ထွက်ပေါ်လာတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကတောက်ကြနေမှာချမှတ်လိုက်တဲ့အဲ့ဒီပိတ်ဆို့မှုတွေအရခွဲထွက်ရေးခေါင်းဆောင်9ဦးရဲ့အမေရိကန်နိုင်ငံမှာရှိတဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားမှာဖြစ်တဲ့အပြင်အမေရိကန်ကုမ္ပဏီတွေအနေနဲ့လည်းသူတို့နဲ့စီးပွားရေးလုပ်ပိုင်ခွင့်ရှိမှာမဟုတ်ပါဘူးဒီအရေးယူမှုဟာပြင်းထန်ခြင်းမရှိပေမဲ့လည်းနောက်မှဒီတဲ့ပုံမပြင်းထန်တဲ့အရေးယူမှုတွေလှုပ်ဆောင်သွားဖို့အမေရိကန်ဘက်ကအစဉ်သင့်ရှိတယ်ဆိုတာကိုပြသလိုက်တာဖြစ်ပါတယ်
။ကမ္ဘာဖလားဘောလုံးပိုလူပွဲတွေကိုတောက်ချန်နေကဆက်ပြီးတော့ကျင်းပရမှာအောက်စုဒီပွဲစဉ်မှာကော့စတာရီကာအသင်းကအီတလီအသင်းကိုတကူးကုန်းမရှိနဲ့အနိုင်ရသွားတဲ့အတွက်ဒုတိယဆင့်ကိုတက်သွားပြီဖြစ်ပါတယ်။ကော့စတာရီကာအသင်းခုလိုမျိုးအနိုင်ရလိုက်တဲ့အတွက်အောက်စုဒီမှာပါတဲ့အင်္ဂလန်အသင်းတွေနဲ့ဒုတိယဆင့်ရှုံးထွက်ပွဲတွေကိုတက်နိုင်ချေလုံးဝကင်းဝေးသွားပြီဖြစ်ပါတယ်။အင်္ဂလန်အသင်းတွေနဲ့ဒုတိယဆင့်ရှုံးထွက်ပွဲတွေကို1958ခုနှစ်ကစပြီးတော့တောက်လျှောက်တက်လာခဲ့တာဖြစ်ပါတယ်။တောက်ကြနေကစားတဲ့ဒီအုပ်စုဤပွဲစဉ်မှာတော့ပြင်သစ်အသင်းကဆွစ်ဇာလန်အသင်းကို5-2နဲ့အပြတ်သတ်နိုင်ရသွားတဲ့အတွက်ဒုတိယဆင့်ကိုတေချာပေါက်တက်သွားနိုင်ဖို့ရှိနေပါတယ်။ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့သတ်မှတ်ချက်တွေအရဆွစ်ဇာလန်အသင်းဟာကမ္ဘာအဆင့်6မှာရှိနေတာပါ။ အောက်စုအီးကဒုတိယပွဲစဉ်ဖြစ်တဲ့ Honduras နဲ့ Ecuador ပွဲစဉ်မှာတော့အခုအတန်လွှင့်နေတဲ့အချိန်ထိ2ဂိုး2ဂိုးနဲ့ Ecuador အသင်းကနေပြီးတော့ဥဆောင်ကစားနေပါတယ်ပွဲပြီးဖို့က10မိနစ်ပဲလိုပါတော့တယ်ပွဲစဉ်ပထမပိုင်းမှာပဲ Honduras အသင်းကဂိုးပထမသွင်းယူနိုင်ခဲ့ပြီးမြင့်နှစ်ပိုင်းအတွင်းမှာပဲ Ecuador အသင်းကချီပါဂိုးပြန်သွင်းလိုက်နိုင်တဲ့အတွက်ပထမပိုင်းကတည်းကတကူးစီသေးဖြစ်နေခဲ့တာပါခင်ဗျာ
ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.3 MHz လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ39 kHz 0925တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာမြန်မာနိုင်ငံမှာလက်ရှိအဆိုပြုထားတဲ့ဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေကြမ်းဟာလူသားတဦးအနေနဲ့ဘာသာတရားကိုလွတ်လပ်စွာကူးပြောင်းပိုင်ခွင့်အပေါ်ကန့်သတ်ချုပ်ချယ်တဲ့အတွက်အဲ့ဒီဥပဒေကြောင်းကိုအတိမပြုဖို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာကြွမ်းကျင်သူတွေကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။ရဟန်းရှင်လူတွေအနေနဲ့အကြံပြုချက်မေလ29ရက်နေ့အကြံပြုချက်ပေးကြဖို့မေလ29ရက်နေ့မှာမြန်မာအစိုးရကထုတ်ပြန်လိုက်တဲ့အဲ့ဒီဥပဒေကြောင်းထဲမှာကိုယ်ဝယ်ရာဘာသာတရားကူးပြောင်းလိုသူတွေအနေနဲ့အလွယ်တကူကူးပြောင်းလို့မရနိုင်အောင်လှုပ်ဆောင်ထားတယ်လို့မြန်မာနိုင်ငံဆိုင်ရာဘာသာတရားလွတ်လပ်ခွင့်လူမျိုးစုရေးရာနဲ့လူခွေရေးဆိုင်ရာကုလသမဂ္ဂကြွန့်ကျင်သူတွေကသတိပေးပြောကြားလိုက်ကြပါတယ်။ဒါအပြင်ပြစ်မှုကျွလွန်သူတွေကိုလည်းမတရားပြစ်ဒဏ်စီရင်ဖို့အစိုးရပြုချက်ထဲမှာထည့်သွင်းထားတယ်လို့အဲ့ဒီကြွန့်ကျင်သူတွေကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပြီးတချို့အပိုက်တွေဟာလည်းဘာသာရေးဆိုင်ရာနဲ့လူနည်းစုတွေအပေါ်ဖိနှိပ်ချုပ်ချယ်ရာရောက်စေမယ့်အဓိပ္ပာယ်ဖွင့်ဆိုလို့ရနိုင်တာတွေပါဝင်တယ်လို့ဆိုပါတယ်။ဥပဒေပြုရာမှာအများပြည်သူရဲ့သဘောဆန္ဒပါဝင်နိုင်အောင်လှုပ်ဆောင်တာဟာကောင်းမွန်တဲ့လုပ်ရဖြစ်ပေမဲ့ဒီကိစ္စမှာတော့ဘာသာတရားတစ်ခုအပေါ်တစ်ဖက်သက်ဖိနှိပ်ချုပ်ချယ်လို့ရအောင်တမင်သွေးထိုးလုံဆော်နေသလိုဖြစ်နေတယ်လို့ကုလသမဂ္ဂကြွမ်းကျင်သူတွေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဘာသာတရားကူးပြောင်းပိုင်ခွင့်ကိုအစိုးရကကန့်သတ်ချုပ်ချယ်တာဟာနိုင်ငံတကာလူ့အခွင့်အရေးစံချိန်စံညွန့်အနေနဲ့မကန့်ညီတဲ့အပြင်တရားမဝင်တဲ့လုပ်ရဖြစ်တယ်လို့ဘာသာရေးလွတ်လပ်စွာကိုယ်ကွယ်ခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Heiner Bielefeld ကပြောပါတယ်။
အမေရိကန်နိုင်ငံကြီးဌာနရဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့လူ့သမားရေးရာလက်ထောက်နိုင်ငံကြီးဝန်ကြီးတောင်မလုံနော့စကီဟာအမေရိကန်နိုင်ငံကြီးဌာနကာကွယ်ရေးဌာနနဲ့ဗန်နိုင်ဌာနကတာဝန်ရှိသူတွေပါတဲ့ကုစလေအဖွဲ့ကိုဥဆောင်ပြီးတော့မြန်မာနိုင်ငံကိုဂျွန်လှိုင်22ရက်ကနေပြီးတော့28နေ့ထိတွားရောက်ဖို့ရှိနေပါတယ်။ခီးစဉ်အတွင်းမှာရန်ကုန်မြို့ပြင်တီမွန်ပြည်နယ်မော်လမြိုင်မြို့ကရင်ပြည်နယ်ဖက်အံနဲ့နေပြည်တော်ကိုလည်းတွားရောက်ပြီးတော့မြန်မာနိုင်ငံညီညာရေးလုပ်ငန်းစဉ်နဲ့အမျိုးသားပြန်လည်တည်မြဲရေးကိစ္စ၊ယင်းနှိမ့်ညွတ်မှုကိစ္စ၊မြန်မာစစ်ဖက်တာဝန်ရှိသူတွေနဲ့လူခွင့်ရေးဆိုင်ရာဆွေးနွေးမှုတွေကိုပြုလုပ်သွားမယ်လို့နိုင်ငံကြီးဌာနကနေပြီးတော့ထုတ်ပြန်ပါတယ်။2015ခုနှစ်ရွေးကောက်ပွဲအချိန်ဒီပြည်ပြင်ပြောင်းလဲရေးကိစ္စရပ်အပါအဝင်လူမှုအဖွဲ့အစည်းတွေရင်ဆိုင်နေရတဲ့ကိစ္စရပ်တွေကိုလည်းအရက်ဖက်လူမှုအဖွဲ့တွေလူမျိုးစုကုသလေတွေနိုင်ငံရေးကောင်းဆောင်တွေနဲ့တွေ့ဆုံမယ်လို့သိရပါတယ်။ကရင်ပြည်နယ်နဲ့မိုးပြည်နယ်ကိုတွားရောက်ဆင်မှာတော့အမျိုးသားပြန်လည်တည်မြဲရေးနဲ့မတူကွဲပြားမှုတွေကိုနားလည်လက်ခံမှုတွေရှိလာအောင်ဆောင်ရွက်ချက်တွေပေါ်အမေရိကန်ပြည်တော်စုအနေနဲ့ဘယ်လိုမျိုးကူညီနိုင်မလဲဆိုတာတွေကိုလက်ထောက်နိုင်ငံကြီးဝန်ကြီးမလုံနော့စကီအနေနဲ့ဒီတိုင်းသားခေါင်းဆောင်တွေဘာသာရေးခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမယ်လို့နိုင်ငံကြီးဌာနကနေပြီးတော့ထုတ်ပြန်ထားပါတယ်။ရန်ကုန်မြို့မှာတော့ဒီအမေရိကန်ဗန်နိုင်ဝန်ကြီးဌာနကအရာရှိဒီတွဲဖက်ညွှန်ကြားမှု John Spin နဲ့အတူစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပြီးတော့လူခွင့်ရေး၊သဘောပတ်ဝန်းကျင်အရေး၊တာဝန်သိယင်းနှိမ့်ညွှန်တာမှုကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်။ဒါအပြင်ရခိုင်ပြည်နယ်အတွင်းကလူသားချင်းစာနာကူညီမှုအခြေအနေတွေကိုလည်းဆွေးနွေးဖို့ရှိပါတယ်။နေပြည်တော်မှာတော့ဒီအမေရိကန်ကာကွယ်ဝန်ကြီးဌာနကအရာရှိတွေနဲ့အတူမြန်မာစစ်တပ်နဲ့ရပ်ဖက်ခေါင်းဆောင်တွေကိုတွေ့ဆုံပြီးတော့လူခွင့်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်။လက်ထောက်နိုင်ငံကြီးဝန်ကြီးတောင်မလုံနော့စကီဟာဒီတာဝန်မြူကင်မှာတော့ HRW လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ကြီးရဲ့ဝါရှင်တန်ရုံးဒါရိုက်တာဖြစ်ဆောင်ရွက်ခဲ့ပြီးတော့မြန်မာဒီမိုကရေစီရေးနဲ့လူခွင့်ရေးကိစ္စရပ်တွေမှာလည်းမပြတ်ထောက်ပြဝေဖန်ခဲ့သူတူဖြစ်ပါတယ်ခင်ဗျာ
။နှစ်စဉ်ထုတ်ပြန်တဲ့အမေရိကန်နိုင်ငံကြီးဌာနရဲ့လူကွန်ကူးမှုအစီရင်ခံစာထဲမှာထိုင်း၊မလေးရှား၊ဗင်နီဇွဲလားနဲ့ဂမ်ဘီယာနိုင်ငံတွေကိုအစိုးဆုံးအဆင့် Tier 3အထိတက်မှတ်လိုက်ပါတယ်။အီရန်၊ဆီးရီးယားနဲ့မြောက်ကိုရီးယားတို့ရဲ့တို့နဲ့အတူအဆင့်အတူတက်မှတ်ခံရတာကြောင့်ဒီနိုင်ငံတွေဟာလည်းအမေရိကန်ပြည်ထောင်စုရဲ့အရေးယူတန်းခတ်မှုခံရနိုင်ခြေရှိလာနေပါတယ်။ဒီအဆင့်ခံစာကိုတောက်ကြနေမှာထုတ်ပြန်လိုက်တာဖြစ်ပြီးအခုလိုလူကုန်ကူးမှုတွေအပေါ်အရေးယူတန်းခတ်မှုတွေမလုပ်လို့မဖြစ်တော့ဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေလုပ်တဲ့ကြားကပဲအခုလိုအောက်ဆုံးအဆင့်နှိမ့်ချသတ်မှတ်ခံလိုက်ရတာဖြစ်ပါတယ်။အထူးသဖြင့်တော့အင်းနီးချင်းနိုင်ငံတွေဖြစ်တဲ့မြန်မာ၊လာအို၊ကမ္ဘောဒီးယားနဲ့နိုင်ငံတွေကနေတောင်ကနန်းရှိတဲ့ရွှေပြောင်းလူသမားတွေကိုထိုင်းနိုင်ငံအတွင်းလူကုန်ကူးမှုဈေးကွက်ထဲအတင်းအကျပို့ဆောင်ခံရတာကြောင့်အခုလိုအဆင့်သတ်မှတ်ခံရတာဖြစ်ပါတယ်။အခုလိုနိုင်ငံသားရေးဌာနရဲ့လူကုန်ကူးမှုဆိုင်ရာအစီရင်ခံစာမှာတစ်ဖက်မှာအမေရိကန်အစိုးရရဲ့အရေးယူမှုနဲ့တစ်ဆက်တည်းပါလာတာကြောင့်ထိုင်းနိုင်ငံကိုတန်ခတ်မှုတွေလုပ်လာမယ်ဆိုရင်တော့ထိုင်းနိုင်ငံရဲ့အမေရိကန်ပင်လယ်ဇာကုန်သွယ်ရေးလုပ်ငန်းတွေမှာတွားပြီးတော့ထိခိုက်နိုင်ပါတယ်ခင်ဗျာ။
2014ခုနှစ်ဇွန်လ21ရက်စနေနေ့ VOA ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုသားညွန်ဦးတို့ကြီးညာပေးခဲ့ကြတာပါအခုကစပြီးမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဇက်တိုက်ထုတ်လွှင့်ပေးသွားမှာပါအရင်ဆုံးအမေရိကန်နိုင်ငံသားရေးဝင်ကြီးဌာနကထုတ်ပြန်တဲ့အစီရင်ခံစာပါမြန်မာပြည်နဲ့ပတ်သက်တဲ့လူကုန်ကူးမှုပေါ်ဘယ်လိုဖော်ပြထားသလဲဆိုတာကြည့်ကြရအောင်ပါအမေရိကန်နိုင်ငံသားရေးဝင်ကြီးဌာနကထုတ်ပြန်တဲ့နိုင်ငံတကာလူကုန်ကူးမှုတိုက်ဖျက်ရေးအစီရင်ခံစာမှာမြန်မာနိုင်ငံကို TR2 စောင့်ကြည့်စီရင်နယ်မှာစက်ပြီးတော့ထည့်ထားပါတယ်မြန်မာနိုင်ငံအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးမှာအနှိမ်ဆုံးအဆင့်သတ်မှတ်ချက်တွေမပြည့်မီသေးပေမဲ့လူကုန်ကူးမှုတာစီရေးကြိုးပမ်းဆောင်ရွက်မှုတွေတော့ရှိနေတဲ့အကြောင်းကိုလည်းအဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံသားရွှေ့ပြောင်းအလုပ်သမားတွေနဲ့ဆက်ဆက်နေတဲ့ထိုင်းနဲ့မလေးရှားနိုင်ငံတွေကတော့ TR3 အစိုးဆုံးအဆင့်ကိုတတ်မှတ်ခံထားရတာဖြစ်ပါတယ်။အပြည့်စုံကိုတော့ကိုသားညိုဦးကပြောပြပေးပါမယ်ရှင်
။အမေရိကန်နိုင်ငံကြီးဌာနရဲ့နိုင်ငံတကာလူကုန်ကူးမှုအစင်ကစားတင်းမှာမြန်မာနိုင်ငံအနေနဲ့ခုလိုမျိုး TR2 စောက်ကြီးစီးနှဲမှာတတ်မှတ်ခံရတာဒါဆိုရင်၃နှစ်သက်တိုက်ဖြစ်ပါတယ်။အရင်တုန်းကဆိုလို့ရှိရင် TR3 အစိုးဆုံးအဆင့်မှာရှိပေမဲ့မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်လာပြီးတဲ့နောက်ပိုင်း2012ကစပြီးတော့ Tier 2စောက်ကြီးစီးနှဲမှာတိုးမြှင့်သတ်မှတ်ခံခဲ့ရပါတယ်။မြန်မာအစိုးရအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးမှာနိုင်ငံတကာစံနှုန်းအနေဆုံးအဆင့်ကိုတော့မှပြည့်မီအောင်မဆောင်ရွက်နိုင်သေးပေမဲ့ကြိုးပမ်းအားထုတ်မှုရှိတယ်ဆိုတာကိုတော့အသိအမှတ်ပြုလာတာပါ။ဒီနှစ်ထဲမှာထူးခြားကြဆိုရင်တော့အခုဒီ2013ခုနှစ်ဧပြီလထဲမှာမြန်မာပြည်ထောင်စုဝန်ကြီးဌာနကနေပြီးတော့လူကုန်ကူးမှုတိုက်ဖျက်ရေးအထူးတပ်ဖွဲ့ဖွဲ့စည်းပြီးတော့လူကုန်ကူးမှုရာဇဝတ်မှုတွေကိုစောင့်ကြည့်အရေးယူတာတွေရှိတယ်ဆိုတာကိုဖော်ပြထားပါတယ်။ဒါပေမဲ့လို့လည်းဒီအာဂတိလက်စားမှုတွေတာဝန်ခံမှုတွေမရှိတာကြောင့်လူကုန်ကူးမှုတိုက်ဖျက်ရေးဥပဒေတွေအကောင့်ထဲပေါ်တဲ့နေရာပိုင်းမှာအကန့်အသတ်တွေဖြစ်နေတယ်လို့ဖော်ပြပါတယ်။မြန်မာနိုင်ငံအတွင်းလူကုန်ကူးမှုဖြစ်ရတော်များများကတော့အင်းဒီဂျင်းနိုင်ငံနေဆက်ဖြတ်ကျော်ပြီးတော့ဖြစ်ပွားတာများပါတယ်။ဒါကြောင့်လည်းမြန်မာနိုင်ငံဟာဆိုလို့ရှိရင်အမျိုးသမီးတွေနဲ့ကလေးငယ်တွေကိုအခြားတိုင်းပြည်တွေမှာလင်ကုန်ကူးတဲ့ရာဇဝတ်မှုတွေရဲ့အဓိကပီးရင်နိုင်ငံဖြစ်တယ်လို့လည်းဖော်ပြပါတယ်။မြန်မာအမျိုးသမီးငယ်တွေကိုတရုတ်နိုင်ငံကိုရောင်းစားခံရတဲ့ပြဿနာတွေထိုင်းနိုင်ငံကိုဖြတ်ပြီးတော့တရားမဝင်တွားရောက်လှုပ်လှုပ်ကြံကြတဲ့မြန်မာအလုပ်သမားတွေရဲ့အခြေအနေတွေကိုဒီအစီအစဉ်မှာပြောထားပါတယ်။ HRW လူ့ကိုယ်ရေးစောင့်ကြည့်မှုအဖွဲ့ကပြောခွင့်ရသူ John Sefton ကတော့ထိုင်းနိုင်ငံအနေနဲ့လက်ရှိမှာတရားမဝင်အလုပ်သမားတွေကိုနှိမ်နှင်းမှုတွေမှာခုတ်ရတခြားရှာတလွဲဖြစ်ပြီးတော့လူကုန်ကူးမှုတွေကိုပိုဖြစ်စေလိမ့်မယ်လို့သတိပေးပါတယ
်။ Certainly the labor situation in Thailand needs to be addressed one way or another.The military commands, they haven't been executed.
ထိုင်းနိုင်ငံအနေနဲ့အလုပ်သမားပြဿနာကိုတခြားနည်းတွေနဲ့ဖြေရှင်းသင့်ပါတယ်။ထိုင်းစစ်တပ်ကနေအခုဆောင်ရွက်ချက်ကြောင့်ရှုပ်ထွေးပြီးအလုပ်သမားတွေကိုကြောက်ရွံ့ထိတ်လန့်မှုတွေဖြစ်စေပါတယ်။ပြဿနာကအထောက်ထားလက်မှတ်မရှိတဲ့အလုပ်သမားတွေကိစ္စပါ။အဲဒါကြောင့်လူကုန်ကူးတွေကသူတို့ကိုတနေရာနဲ့တနေရာရွှေ့ပြောင်းပြီးလူကုန်ကူးမှုရာဇဝတ်မှုတွေဖြစ်စေပါတယ်။ဒါကြောင့်ဒီအလုပ်သမားတွေကိုနှိမ်နှင်းရမှာမဟုတ်ပဲလူကုန်ကူးသူတွေကိုနှိမ်နှင်းရမှာပါ။
မြန်မာနိုင်ငံထဲမှာပြုပြင်ပြောင်းလဲမှုတွေနဲ့အတူပဲလူကုန်ကူးမှုတိုက်ဖျက်ရေးကြိုးပမ်းချက်တွေရှိလာပြီးမြန်မာနိုင်ငံရဲ့တရားရေးစနစ်မှာပြင်ဆင်လုပ်ဆောင်စရာတွေအတော်ကြံသေးတယ်လို့လည်း John Sefton ကပြောပါတယ်။ဒါအပြင်ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာတွေလူကုန်ကူးခံရတဲ့အခြေအနေတွေကိုလည်းမြန်မာဘက်ကဖြေရှင်းဖို့လိုအပ်တယ်လို့ဆိုပါတယ်
။ There's also this massive exodus of Rohingya Muslims from Arakan state. A lot of those people end up being trafficked.
ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာလူမျိုးတွေအစုလိုက်အပြုံလိုက်ထွက်ခွာကြတဲ့ပြဿနာလည်းရှိပါတယ်။သူတို့တွေဒုက္ခသည်တွေအဖြစ်နဲ့ထွက်ပြေးကြပါတယ်။ဒါကြောင့်ရိုဟင်ဂျာတွေအပေါ်ခွဲခြားဆက်ဆံမှုတွေရှိတာအကြမ်းဖက်မှုဖြစ်တာတွေကိုဖြေရှင်းဖို့လိုပါတယ်
။အမေရိကန်နိုင်ငံကြီးဌာနလူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာသံမတ်ကြီး Louis Debarger ကလည်း Louis C. Debarger ကလည်းဒီမြန်မာနိုင်ငံတွင်းရိုဟင်ဂျာတွေကိုဖိနှိပ်မှုကြောင့်ထွက်ပြေးကြရတဲ့ဒီဒုက္ခသည်တွေရဲ့အရေးစွန့်ရင်ကြောင်းကိုဒီနေ့သတင်းစာရှင်းလင်းပွဲအတွက်မှာပြောသွားပါတယ်။မွတ်စလင်ရိုဟင်ဂျာတွေဟာလေလီရီနဲ့ဒီမလေးရှားထိုင်းစတဲ့နိုင်ငံတွေကိုထွက်ပြေးကြရမှာလူကုန်ကူးတဲ့ရာဇဝတ်ဂိုင်းတွေရဲ့တားကောင်တွေဖြစ်ရတဲ့ဆိုပြီးတော့သတင်းတွေအစီအစဉ်တွေလည်းမကြာမကြာထွက်ပေါ်လေးရှိပါတယ်ခင်ဗျာ
ကိုသားညုံပြောပြသွားခဲ့တဲ့လူကုန်ကူးမှုတိုက်ဖျက်ရေးမှာမြန်မာပြည်ကစောင့်ကြည့်ခံနေရတဲ့အနေအထားရှိနေသေးတယ်ဆိုတဲ့အကြောင်းနဲ့တစ်ဆက်တည်းမြန်မာပြည်ကအိုးအိမ်စွန့်ခွာပြီးနေထိုင်နေကြသူဒုက္ခသည်တွေဘက်ကိုလည်းကြည့်ကြရအောင်ပါမြန်မာနိုင်ငံမှာအိုးအိမ်စွန့်ခွာထွက်ပြေးနေရသူ IDP တွေနဲ့ IDP လိုအခြေအနေမျိုးမှာနေထိုင်နေရတဲ့သူတွေတခါနေဆက်ကနေပြန်ဝင်လာတဲ့ဒုက္ခသည်တွေပါစုစုပေါင်းဒုက္ခသည်1.2 million ရှိတယ်လို့မနေ့ကကြားရောက်တဲ့ကမ္ဘာဒုက္ခသည်များနေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ကုလသမဂ္ဂကအစီရင်ထုတ်ပြန်လိုက်ပါတယ်နေဆက်ဒေတာအပါအဝင်ပြည်တွင်းကအိုးအိမ်စွန့်ခွာထွက်ပြေးနေရသူဒုက္ခသည်တွေရဲ့လက်ရှိရင်ဆိုင်နေရတဲ့အနေအထားနဲ့သူတို့ရဲ့မျှော်လင့်ချက်တွေအကြောင်းကိုတော့ကိုညာဝင်းအောင်ကပြောပြပေးပါမယ်ရှင်
နိုင်ငံတကာအဖွဲ့အစည်းတွေကအကူအညီပေးနေတာရှိနေတယ်ဆိုပေမဲ့မြန်မာပြည်တွင်းနဲ့ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းတွေမှာတော့အခြေအနေဆိုးဝါးနေဆဲဖြစ်ပါတယ်စစ်ဖြစ်နေတဲ့ကချင်ဒေသကအိုးအိမ်စွန့်ပြေးနေရတဲ့ IDP ဒုက္ခသည်တွေရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးဒုက္ခသည်အရေးကိုကူညီနေတဲ့ကချင်ငြိမ်းချမ်းရေးကွန်ရက်ကဒေါ်ခွန်ကြာကအခုလိုဆိုလာပါတယ်
ဆိုရအောင်ကမေယာဆိုင်ချင်းတဲ့အင်တာဆက်ဆဲရှိနေတာလေသူဒီတဲတွေကိုထောက်တဲ့အခါမှာသုံးဆဲထားတဲ့ပြည်ရာပစ္စည်းတွေကဝါတို့တာပေါ်လင်တို့ပြီးလို့ရှိရင်သုံးထပ်သားအဲ့ဒါတွေကများတဲ့ခါကျတော့အခုမတ်တော်လေးပြည့်စည်နေတာဖြစ်တယ်ပေါ့ရှင်အဲ့တော့ရံပုံငွေဘက်ကနေရှိတယ်ဆိုရင်နှစ်တုန်းကဆိုလို့ရှိရင်6လစာသုံးဆဲဖို့အတွက်ကိုဘတ်ဂျက်လုပ်ထားတာက $50.6 million ရှိပါတယ်အဲ့ဒါရဲ့52ရာခိုင်နှုန်းပဲတာပါဖြစ်ပါတယ်မိကအခုဒီနေ့ဆိုရင်တော့တကယ်တမ်းကုန်ကျဖို့အတွက်တွက်ချက်ထားတာကတော့60ကျော်နေတယ်ပေါ့နော်သို့တော်လည်းပဲတကယ်တမ်းအခုချိန်မှာရရှိထားတာ3ပုံ3ပုံတော့မရှိသေးဘူးပေါ့
ထိုင်းမြန်မာနယ်စပ်ကရင်ဒုက္ခသည်စခန်းတွင်းကဒုက္ခသည်တွေရဲ့အခြေအနေကိုလည်းကြည့်ရအောင်ပါကရင်ဒုက္ခသည်အရေးစောင့်ကြည့်နေတဲ့နန်းဖောကြီးရှင်းပြတာက
ဒီဒုက္ခသည်စခန်းထဲမှာကုညီထောက်ပံ့ပေးနေတဲ့ဟိုရိတ်ခါအရိတ်ခါတွေဆိုလို့ရှိရင်လဲစော့တာတွေပါကြီးဖြစ်လာတယ်နောက်ပြီးတော့စခန်းထဲမှာရှိတဲ့ဟုတ်ကဲ့ငါအဲတမအေးဝန်တန်းနေဆိုလို့ရှိရင်တူရလာစာတွေကလည်းငကူကမှလည်းပိတ်လောက်လာတာမဟုတ်ဘူးမပြန်ရေးသေးဘူးမဲ့လည်းရက်တီးရလည်းခက်ခဲနေခံရှိတာပေါ့နော်အဲ့ဒီကနေပြီးတော့မတဆက်အခုထိုင်းနိုင်ငံမှာဒီစစ်တပ်ကအာဏာသိမ်းခဲ့တဲ့ခါကျတော့နေဆက်မှာရှိတဲ့ဒုက္ခသည်တွေကထိုင်းနဲ့နေထဲမှာနေလာတာတော့နှစ်30ဝန်းကျင်လောက်ရှိပြီဆိုတဲ့ခါကျတော့ဟိုကိုယ်နိုင်ငံတော့ကိုပြန်တင်းပြီးလို့အချိန်တန်ပြီးလို့တော့အမျိုးသူတို့ပဲသဘောထားရှိထားမျိုးပြလာတယ်ဒီထပ်ဆင့်ပြီးတော့ဒုက္ခသည်တွေအတွက်အဆူရင်မူလေးရှိလာတာပေါ့နော
်မြမတမတော်ကကချင်ဒုက္ခသည်စခန်းတွေကိုဝင်ရောက်တိုက်ခိုက်မှုတွေရှိတာကြောင့်ဒုက္ခသည်တွေအိမ်မပြန်ရဲပဲဖြစ်လာရကြောင်းဒေါခွန်ညာကထပ်ပြောပါတယ
်ဒီဒုက္ခသည်စခန်းမှာမြမတမတော်ကဝင်ရောက်တိုက်ခိုက်တဲ့အခါမှာလဲဒုက္ခသည်တွေကိုသူတို့ရဲ့အိမ်ညက်နေပြီးတော့ဝေးတစ်ခက်ဝေးသွားအောင်လုပ်နေတာကိုလည်းတွေ့ရပါတယ်ရှင့်နောက်တစ်ခုကကျတော့ဒီ Assembly of God ဆိုတဲ့အတင်းတော်ရဲ့ဖျားတောင်းဝင်းဆိုလို့ရှိရင်အဲစစ်တပ်ကလုံခြုံရေးပေးပြီးမှတရုတ်ကချွေတူသွားပြီဖြစ်တဲ့အဲ့ဒီလိုရှိရင်တော့ဒီချောင်းသားဒီနမ်ဆန်ခအဲ့နမ်မကြီးရဲ့ဒီမလန့်ရံတဲ့၆လုံးကဒီလေမောချနေဆိုတာအခုအချိန်မှာစစ်တပ်မတော်ကညီပြီးတော့မှအလုံးချုပ်ရေးပေးထားပြီးတော့မှအချီးတဲကိုရွှေ့ချနေတဲ့နေရာဖြစ်တဲ့ရှက်အဲ့တော့သူတို့ပြန်မယ်ဆိုရင်အိမ်လည်းမရှိတော့ဘူးခြံလည်းမရှိတော့
ဘူးကရင်ဒေသမှာတော့ KNU တိုင်းသားလက်နက်ကင်တပ်ဖွဲ့ကအစိုးရနဲ့အပြစ်ခတ်ရထားပေမဲ့ဒုက္ခသည်တွေအိမ်မပြန်ရဲပဲစိုးရိမ်နေကြဆဲဖြစ်တယ်လို့နန်းဖော့ကြီးကဆိုပါတယ်
ဒုက္ခသည်အစီအမရတော့ဒီပြည်ခရရဲ့ဆိုင်နဲ့ဆက်ဆက်ယူပြောမယ်ဆိုရင်ပြည်ခရရဲ့ဆိုင်ပြီးနောက်ပိုင်းတော့မှဒီပြည်နယ်အစိုးရလိုပဲအပိုင်းကလည်းသူတို့ကတော့ဒုက္ခသည်တွေကိုပြန်လာနေစေချင်တဲ့ဆန္ဒမျိုးတို့ရှိတာပေါ့ဒါကဟိုအပြည်ခရရဲ့ဆိုင်ရဲ့အပိုင်းလောက်ပဲရှိနေသေးတယ်ပြီးတော့ရင်းချင်းကြီးအပြီးရောက်လာတာမဟုတ်သေးတဲ့ခါကျတော့သူတို့အဲ့ဒီကလေးကတော့ပြန်ပို့မလို့လို့အစိုးရပဲပြန်ခေါ်တော့မလို့အဲ့လိုမျိုးတွေမှာလည်းဒုက္ခသည်တွေကဒီစိုးရိမ်မှုတွေစိုးရိမ်ချက်တွေရှိကြတာပေါ့နော်သူတို့အဲ့ဒီကြားနေပဲဟိုရင်ထိတ်ဆန်းနေရတဲ့အနေအထားမျိုးရှိတယ်
တကယ်တော့ဒုက္ခသည်တွေဟာသူတို့အိမ်ကိုပြန်ကျင်နေကြပြီဆိုပေမဲ့စိုးရိမ်မှုတွေကရှိနေသေးဖြစ်ပါတယ်။ကချင်ငင်းငယ်ရေးကွန်ရက်ကဒေါ်ခွန်ညာကအခုလိုဆိုလာပါတယ
်။နော်နော်ဆယ်တော့ကျမတို့ဒုက္ခသည်တွေကအကုန်လုံးကသူတို့ပြန်ချင်တယ်တို့တော့လည်းပြန်လို့မရသေးဘူးဆိုတာကိုလည်းသူတို့အညီနဲ့ပြောကြပါတယ်။အမြန်ဆုံးပြန်နိုင်အောင်ကူညီပေးပါဆိုပြီးမှလည်းပြောနေပါတယ်။အဲ့တော့သူတို့ပြန်မယ်ဆိုရင်အိမ်လည်းမရှိတော့ဘူးခြံလည်းမရှိတော့ဘူး။အကြည့်ပြန်ချင်တယ်ဆိုလို့ရှိရင်တော့သူတို့တွေ landmine ကရောဘယ်လောက်တိုင်းသာရှိရှိနေလဲပေါ့။ဒီမှာအနေနဲ့တော့နေနေရှင်းလင်းရဲပဲလို့ပဲထင်ပါတယ်။ဘာဖြစ်လို့လဲဆိုဥပမာဆိုလို့ရှိရင်တော့ရွှေကျူးလို့ရသလား၊ကုတန်းရောင်းဝယ်ရေးအတွက်လမ်းကြောင်းကျသလား။အဲ့ညာဟာ investment အတွက်ဒီတရုတ်ကိုရောင်းချပြီးသားနေရလားဆိုတဲ့ညာတစ်ခုခုနဲ့အမြဲတိုက်ဆိုင်နေပါလေ
။ထိုင်းမြန်မာနေဆက်ဒေသမှာဒုက္ခသည်ပေါင်း2,200လောက်ရှိနေပြီးကချင်ဒေသမှာဒုက္ခသည်ပေါင်း5,000နီးပါးရှိနေတယ်လို့သိရပါတယ်ခင်ဗျာ။
ကိုညာဝင်းအောင်ပြောပြခဲ့တာပါရှင်။မကြခင်မှာကမ္ဘာဖလားဘောလုံးပွဲရဲ့နောက်ဆုံးအခြေအနေသုံးသပ်ချက်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ဘောလုံးပွဲသတင်းမတိုင်ခင်မှာတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှိနေတဲ့ကမ္ဘာကုလသမဂ္ဂရုံးချုပ်ရှိမှမြမအရေးတက်ကြွလှုပ်ရှားသူတွေတွားရောက်ဆန္ဒပြခဲ့တာပါကြောင့်လဲဆိုတာကိုပြောပြပေးပါဦးမယ်ရှင်။ဂျွန်လ10ရက်နေ့တုန်းကရန်ကုန်တိုင်းတာမွေမြို့နယ်တွင်ကမဟာတန်တိဒုက္ခကြောင်းတိုက်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေခြံရံပြီးတန်ခမဟာနာယကအဖွဲ့ကချိတ်ပိတ်တဲ့အချိန်မှာကြောင်းတိုက်တွင်သတင်းသုံးနေတဲ့တန်ဃာတော်တွေကိုဖမ်းဆီးခဲ့ရုံသာမကတန်ဃာတော်တွေရဲ့သဘောဆန္ဒမပါဘဲအတင်းလူဝစ်လဲခိုင်းခဲ့တဲ့အပေါ်မှာကန့်ကွက်တဲ့အနေနဲ့မနေ့တုန်းကဂျွန်လ20ရက်နေ့ဒေသစံတော်ချိန်ညနေ3နာရီဝန်းကျင်မှာအမေရိကန်နိုင်ငံနယူးယောက်မြို့မှာရှိတဲ့တန်ဃာတော်တွေနဲ့တက်ကြွလှုပ်ရှားသူတွေကကုလသမဂ္ဂရုံးချုပ်ရှိမှာတွားပြီးတော့ဆန္ဒပြခဲ့ကြပါတယ်
တင်ကြီးဆုံးဖြတ်ရေ
းဟောရေးဟောရေး
ဘာတန်ဒီဒုက္ခကြောင်းရေး
ဟောရေးဟောရေ
း we need to talk and need to share ရေ
းဟောရေးဟောရေး
စန္ဒပြသူတွေထဲမှာတာသနာအုပ်ဆောင်အဖွဲ့ဝင်ဆရာတော်ဥအိန္ဒာဆက်ကလည်းပါဝင်ပါတယ်ဆရာတော်ဥအိန္ဒာဆက်ကကိုအခုစန္ဒပြပွဲကျင်းပရတဲ့ရည်ရွယ်ချက်ကိုမေးတဲ့အခါမှာဆရာတော်ကအခုလိုမိန်ပါတယ
်နောင်တမျိုးတွေမဖြစ်ဘူးတန်ဃာတော်တွေကိုဟိုမတရားတစ်ထင်ဖမ်းတိတဲ့အပြုမူတွေမပြီးတာကြတော့ဒီနဆရာတော်ကြီးကြောင်းနေမကောင်းနောက်မြမကြီးမှာဖြစ်ပေါ်လာတဲ့ကြောင်းတွေအကုန်လုံးမတရားတစ်ထင်သိမ့်ဆိုင်မှုတွေမပေါ်ပေါ်ရဲ့အတွက်ဆင်းသွားနေပြီးအဓိကနေရောဆော်နေဖြစ်တာပေါ့နော်နောက်ပြီးအဓိကကတော့ဆရာဟုတ်ပြီစုမှုရေးပေါ့ကြည့်နိုင်ငယ်ချင်းမဖြစ်ဘူးအဲ့ဒါတွေကိုဦးဆုံးတယ်အဓိကထားပြီးတော့တောင်းဆိုလာပေါ့
တဆက်သေးပဲဒီပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးရဲထွက်ကမဟာတန်တိဒုက္ခကြောင်းတိုက်ကိုချိတ်ပိတ်တဲ့ကိစ္စမှာသတင်းမီဒီယာတွေနဲ့လူမှုရေးကွန်ရက်တွေကနေအကြမ်းဖက်မှုအဖြစ်သတ်မှတ်ပြောဆိုနေကြတာတွေကိုအကြမ်းဖက်မှုမရှိတဲ့အကြောင်း VOA ကဆက်သွယ်မေးမြန်းခဲ့စမှာထည့်သွင်းဖြေကြားခဲ့တာနဲ့ပတ်သက်လို့မေးမြန်းလျှောက်ထားတဲ့အခါမှာလည်းဆရာတော်ဦးအိန္ဒာဆက်ကာကအခုလိုဖြေကြားခဲ့ပါတယ
်။ကိုရဲထွက်ကမှန်တဲ့ချက်မကွဲဘူးလို့တက္ကမကြီးကမေးတယ်နော်
။တင်ပါဗျာ
။ဒီသိန်းသေးတဲ့ကာလမှာတော့တစ်ချက်ကျပွဲတာမပွဲတာအဲ့ဒါကတော့အဓိကမကြောက်ဘူးကြာညကင်းအချိန်ကာလကြီးမှာပေါ့နော်ဒီသဘုံဝင်စည်းတယ်လို့လုပ်တဲ့လုပ်ငန်းတွေဟိုရဲအင်အားသုံးတာတွေကဟိုတရားဥပဒေမစိုးမိုးသေးဘူးအသိအဓမ္မတွေဖန်ဆီးတယ်ဆိုတာကိုသိစေချင်တယ်အဓိကအဲ့ဒါအဓိက
ဒါဖြစ်ဆရာတော်ဆိုလိုတာကအမှန်တစ်ချက်ကွဲမှအကြမ်းဖက်မှုမြောက်တာမဟုတ်ဘူးဟိုတခြားအဓမ္မနီးကိစ္စတွေလည်းရှိတယ်လို့ပြောချင်တာပေါ့ဗျာ
ဟုတ်တယ်အခြားအဓမ္မနီးကိစ္စအဓိကအဲကြောင့်အမှန်တစ်ချက်ကွဲတာမကွဲတာအဲ့ဒါအဓိကမကြောက်အဓိကကဥစ္စာတရားဥပဒေမှန်တိုင်းစိုးမိုးရင်အတွက်အတင်းအဓမ္မမလုပ်ဘူးရင်အဓိကရွေးချက်ကအဲ့ဒ
ါစန့်ကျင်ကန့်ကွက်ပွဲအတွင်းမဟာတန်တိဒုက္ခကြောင်းတိုက်ချိတ်ပိတ်ခံရမှုပေါ်မှာသာသနာရေးကိစ္စရက်တွေပေါ်အစိုးရရဲ့ပြုမှုဆောင်ရွက်မှုတွေနဲ့ပတ်သက်လို့စာရေးဆရာကဗျာဆရာမောင်စွမ်းကြီးကလည်းအခုလိုပြောသွားခဲ့ပါတယ
်ဆိုအခုလိုနောက်ထပ်အဲတန်အရောင်းများကိုမနှောင့်ရှက်မှဟလာသာသနာတော်ကိုတကယ်ဆောင်ရှောက်နိုင်မှပြည်သူလူထုစိတ်ချမ်းသာကိုလုပ်မယ်မှဒါလည်းရေးအဲ့ဒါကဒီလိုဒီဆိုအရယုံကြည်မှာပါအခုတော့မယုံကြည်သေးပါဘူးဒီမိုကရေစီရရှိရေးနော်ဒီတကယ်သာသနာတော်ဟာအဲ့ဒါတည်ငြိမ်အေးချမ်းရေးကိုဟိုလိုချင်လို့ရှိရင်တော့ဒီဆိုအကိုဆက်လက်ပြီးတော့ပဲဒီလိုတော့ဟာခုလိုပဲအများနာအတိပေးနေရအောင်ပါပဲ
ဆန္ဒပြဖို့စီစဉ်နေတဲ့အချိန်တုန်းကဥဆောင်တဲ့သူတွေဟာဖန်စီခန့်တန်ကာတော်တွေလွတ်မြောက်ရေးဆန္ဒပြမယ်လို့ကြေညာထားခဲ့တာဖြစ်ပါတယ်ဒါပေမဲ့အခုတန်ကာတော်တွေကိုလွှတ်ပေးလိုက်တဲ့ဆိုပေမဲ့စန္ဒပြကန့်ကွက်မှုတွေကိုဆက်လက်ဆောင်ရွက်နေတဲ့အပေါ်မှာအကြောင်းရင်းကိုမေးမြန်းတဲ့အခါမှာတော့ဆရာတော်ကအခုလိုဖြေကြားခဲ့ပါတယ်ရှင်
။လွတ်လပ်တယ်ဆိုတာလည်းပဲသူတို့ကနေပြီးတော့လွတ်လပ်သွားလွတ်တာတော့မဟုတ်ဘူး။သူတို့ကနေပြီးတော့ဒီအာမခံကျန်တဲ့လွတ်တာဒီပီနန်ဆရာတော်ကြီးကလည်းပဲသူကနေပြီးတော့ဒီဂျပန်နိုင်ငံမှာကြည့်တာကလည်းမှပြောပြတယ်။နောက်ပြီးတော့ပြည်တွင်းမှာရှိတဲ့ဒီဥရသူတို့နောက်ပြီးတော့ရွှေညောက်ဝါဆရာတော်တို့အိတ်ဆရာတော်တွေကလည်းပဲအခုဒီကနေ့ဆိုလို့ရှိရင်အော်တောင်းမွေးမှာပေါ့လေသွားတဲ့တည်းကြောင်းရုပ်သေးသေးဖြစ်တာကိုသူကလည်းပြစ်လောက်တွေးရတယ်အဲ့ဒါကိုတည်တည်လွတ်လိုက်ကြတော့မဟုတ်ဘူးအဲ့ဒါကိုနောင်တမျိုးတွေမဖြစ်လာဖို့ဆိုတဲ့သဏ္ဍာန်နဲ့ဥစဉ်တော့နေပြီးတော့လှုပ်ဆောင်နေခြင်းဖြစ်တာပေါ့နော်မူလလှုပ်ဆောင်ကြတဲ့ဥစဉ်တော့ဟိုမလွဲဘူးလို့ဥစဉ်ကယုံကြည်တယ
်ဒါကတော့သာသနာ့အုပ်ဆောင်အဖွဲ့ရဲ့အဖွဲ့ဝင်ဆရာတော်ဥအိန္ဒာဆက်ကမိန်တော်မူခဲ့တာဖြစ်ပါတယ်ရှင်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေကိုရနာပြီးကမ္ဘာဖလားဘောလုံးပွဲဘက်ကိုလည်းအလှည့်ပေးကြပါသေးတယ်ရှင်ဘရာဇီးနိုင်ငံမှာကျင်းပနေတဲ့2014ခုနှစ်ကမ္ဘာဖလားဘောလုံးပွဲမှာအုပ်စုအဆင့်ကနေတက်မယ်လို့ဘယ်သူမှထင်မထားတဲ့ကော့စတာရီကာအသင်းကချန်ပီယံဟောင်း3သင်းကိုကျော်ဖြတ်ပြီးနောက်တဆင့်တက်သွားခဲ့ပါပြီ။ကော့စတာရီကာအသင်းနောက်တဆင့်တက်သွားတဲ့အတွက်ဒီအုပ်စုမှာဘာတွေဖြစ်ကုန်ပြီလဲ။တောက်ကြံနေကပွဲစဉ်တွေပါဝင်အခုညမှာကစားမယ်ပွဲစဉ်တွေပေါ်သုံးသပ်ချက်တွေကိုတော့ကိုရန်နိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်
။2014ကမ္ဘာဖလားကတော့အရင်ကမ္ဘာဖလားတွေလိုပဲရိုးရအဆင့်လာမပြတ်ဘသူမှထင်မထားတဲ့အခြေအနေတွေဖြစ်လာခဲ့ပြန်ပါတယ်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကလက်ရှိချန်ပီယံစပိန်အသင်းအုပ်စုအဆင့်ကနေပြုတ်သွားပြီဖြစ်သလိုတောက်ကြနေ့ကကစားတဲ့အုပ်စုဒီမှာအားအနည်းဆုံးလို့သတ်မှတ်ထားတဲ့ကော့စတာရီကာကအနိုင်ရပြီးတော့အုပ်စုကနေတက်သွားပြီဖြစ်ပါတယ
်
ရစီဖေမီယိုမှာအီတလီနဲ့ကော့စတာရီကာတို့ကစားကြတာမှာပထမပိုင်း44မိနစ်မှာဘရိုင်ရူးစ်ခေါင်းတိုက်သွင်းတဲ့ဂိုးနဲ့ကော့စတာရီကာကအီတလီကိုတဂိုးဂိုးမရှိနဲ့အနိုင်ရသွားပါတယ်ကော့စတာရီကာဟာပထမပွဲတုန်းကအူရုဂွေးကို3ဂိုးတဂိုးနဲ့နိုင်ထားတာကြောင့်နှစ်ပွဲကစားနှစ်ပွဲနိုင်6မှတ်နဲ့ရှုံးထွက်အဆင့်ကိုတက်သွားတာပါဒီပွဲရလဒ်နဲ့ပတ်သက်ပြီးတော့ World Football Journal ရဲ့အက်ဒီတာချုပ်ကိုဇော်မျိုးတန်ကတော့
အမှန်လေးဝေခါရတော့အူဂွေးကိုကော့စတာရီကာနိုင်ရတာဟာဒါအူဂွေးရဲ့မျက်နှာရဲ့ ဒီဒီတခါတလေမှာအသေးငယ်လေးပဲနော်အသေးငယ်လေးမှာတရားလေးရှိတယ်မထင်မှတ်တဲ့ခြေကနေပြပြီးတော့နိုင်သွားတယ်လို့ပဲသက်ခဲ့ရတာဒီလူတော့ဒီကောကာကြီးကအခုလိုမျိုးနိုင်ရတော့လို့လေလုံးဝကိုထင်မှတ်မထားသေးဘူးရပါ
အခုလိုကော့စတာရီကာကအီတလီကိုနိုင်သွားတာကြောင့်ဘောလုံးဘိုးရဲ့အင်္ဂလန်အုပ်စုကနေပြုတ်သွားပြီးတော့အီတလီနဲ့ဥရဂွေးတို့ကတော့ရှုံးထွက်အဆင့်ကိုတက်နိုင်ဖို့အတွက်နောက်ဆုံးပွဲမှာအကျိတ်နဲ့ကစားကြရမှာဖြစ်ပါတယ်ဆိုတော့နာမည်ကြီးဥရဂွေးနဲ့အီတလီတို့ကိုအနိုင်ရခဲ့တဲ့ကော့စတာရီကာအသင်းဟာဘယ်လိုအသင်းမျိုးပါလဲ
အဲဒီကမ္ဘာ့ချန်ပီယံအသင်းတွေနိုင်သွားတဲ့ကော့စတာရီကာရဲ့အဓိကအားကတော့ဒီကောင်တယောက်တောင်းဖြူစမ်းပြကြတာတော့တူနီယာရဲ့မြို့သားချင်းအတိုင်းဒီလိုစီးပီးပြီးလို့လည်းဒီအနားရလို့စိတ်ပဲစိတ်သက်ကောင်းကောင်းနဲ့စကားတွားရတာကဒီကော့စတာရီကာရဲ့တစ်ချက်ချင်းအဖြစ်တက်ဖို့အဓိကကြောက်အချက်ဖြစ်လာတယ်နောက်တစ်ခုကတော့ဒီကမ္ဘာ့ချန်ပီယံလည်းဖြစ်ဖြစ်ပြည်သူရဲ့ဆွေကြီးဥရုဂွေးရဲ့တက်ဖို့ပေါ့ဘယ်ဘင်းလို့ဆိုတာတို့ခံစားတဲ့ဇန်ရှိတယ်ငါတို့အနားယူတဲ့ဇန်ရှိတယ်ဆိုတော့ဒီလုံးဝတောက်ရုံနေတဲ့ရဲရဲနဲ့စိတ်ပဲနော်အဲ့လိုစိတ်ရင်းနဲ့စကားတွားရတာလည်းအချက်တစ်ခုအဖြစ်ပါဝင်ပါလိမ့်မယ်
အုပ်စုကြီးကပြင်သစ်နဲ့ဆွစ်ဇာလန်တို့ရဲ့ပွဲကိုတော့ဆာဗာဒိုမျိုးမှာကစားခဲ့ကြတာမှာပြင်သစ်က5ဂိုး2ဂိုးနဲ့အပြတ်အသတ်အနိုင်ရသွားပါတယ
် And Sissoko they're running riot And the Swiss quite simply
ပြင်သစ်အတွက်ဂိုးတွေကိုတော့ Jeru Matuidi Valbuena Benzema နဲ့ Sissoko တို့သွင်းပေးခဲ့တာပါပြင်သစ်အသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်နောက်တစ်ဆင့်ကိုလည်းတက်သွားပြီဖြစ်ပါတယ်ဒီကနေ့ညမှာတော့အုပ်စု F ကအာဂျင်တီးနားနဲ့အီရန်၊နိုင်ဂျီးရီးယားနဲ့ဘော့စနီးယား၊အုပ်စု G ကဂျာမနီနဲ့ဂါနာတို့ကစားကြမှာပါ။အာဂျင်တီးနားနဲ့အီရန်တို့ကစားမဲ့ပွဲနဲ့ပတ်သက်ပြီးကိုစော်မျိုးတန်ရဲ့သုံးသပ်ချက်ကတော့
အီရန်လေးကအခုကဖုံးပွဲစဉ်မှာသူတို့ရဲ့တကားပုံကလည်းဟိုတော်တော်ကိုလေးလေးပြင်းပြင်းနဲ့ဘယ်လိုဘိုးသေးရကြီးအတွက်ကိုပဲစုပြင်ပြီးကစားနေရလို့ဆိုတော့ဒီကမဲ့ဒီလိုအစအလဲဒီဆမပွဲမှာပေါ်စီယာကိုဒီဝရနဲ့ချက်နိုင်ပြီးတော့ခြေတော်မပြနိုင်တော့သူတို့ပြိတက်ကနည်းနည်းလေးမကြိုက်တဲ့အနေထားမျိုးဖြစ်နေတဲ့အချိန်ဆိုတော့ပြည်တယ်လို့အတင်းကျိုးနဲ့ပြည့်တဲ့ပွဲမှာပြိတက်အကြိုက်စိတ်တိုင်းကြရတာပြီးတော့ဟိုဂူပြတ်နိုင်ရရေးကိုဥတည်သွားလိမ့်မယ်လို့ကျွန်တော်အဲ့လိုပဲထင်ပါတယ်ပြည်တယ်ကတော့ဒီနှစ်ကမ္ဘာ့ဖလားကိုရောက်လာတဲ့အပြင်32တင်းထဲမှာကျွန်တော်အမြင်ပြောလို့ရှိရင်ခြေတော်ရန်လုံးအတင်းလေးတော့မပြောရဘူးတို့ဒီဘက်မှာအဂျီနာအနေနဲ့ပုံကူပြက်လောက်တော့နိုင်သွားလိမ့်မယ်လို့ထင်လို့ရှိပါတယ်
။အုပ်စုကြီးကဂျာမနီနဲ့ဂါနာတို့ရဲ့ပွဲကတော့2010ကမ္ဘာဖလားရဲ့မကြေပွဲလို့ဆိုရမှာပါ။ဆိုတော့ဒီတစ်ချိန်အလားအလာကရောဘယ်လိုရှိပါသလဲ
။ဒီနေ့ကမ္ဘာဖလားဂျာမနီကတော့ဂျာဗီအပွင့်ပွဲလေးဝင်နိုင်တယ်၊မက္ကီကိုလည်းဂျူရီကြီးတွေကတခါနေသာလန်ပေါ့နော်စပိန်ကိုနိုင်တယ်အော်စတြေးလျကိုခရစ်စီကတော့တုံးကုန်ကုန်နိုင်တယ်ပေါ့။အဲ့တော့အုပ်စုတင်ဒုတိယဖက်ပွဲစဉ်တွေကဒီအတင်းကြီးတွေဆိုတော့တော်တော်ဆက်ကျဲတဲ့အနေအထားမျိုးရှိရတယ်ပေါ့နော်။ဆိုတော့အခုဒီဂျာမနီကလည်းဂါနာနဲ့ကစားမယ်ပေါ့နော်။ဂါနာဆိုတော့လည်းဒါရမစုပ်ပွဲမှုလည်းတောက်တယ်။ပြီးခဲ့တဲ့2010ကမ္ဘာဖလားမှာလည်းအကောင်းဆုံးခြေတံပြခဲ့တဲ့ပြည်သူတွေနဲ့ပင်ဆုံရဲတွေကဂျာမနီတကူတင်ရတယ်နဲ့ကတ်နိုင်တာပေါ့။ဆိုတော့ဒီချိန်မှာလည်းဂျာမနီဂါနာကိုဘုံကတ်နိုင်တဲ့ဂိုးလောက်ပဲဖြစ်နေတယ်လို့ပေါ်ဂျူဒီဂိုပြန်နိုင်တယ်လို့မျိုးနိုင်ဖို့ဆိုတာကတော့ပြောမှဘယ်လိုမှမဖြစ်ဘူး။
ဒီအုပ်စုမှာတော့ဂျာမနီနဲ့အမေရိကန်တို့ကတပွဲနိုင်ပြီးတော့သုံးမှတ်စီရထားပြီးဂါနာနဲ့ပေါ်တူဂီတို့ကတော့တမတ်မှမရသေးပါဘူးခင်ဗျာ
။ကမ္ဘာဖလားပွဲစဉ်လက်ရှိအချိန်ကစားပွဲအချိန်တွေကိုကိုရန်နိုင်ကပြောပြသွားခဲ့တာပါရှင်။ကျမတို့သတင်းကြေညာနေတဲ့အချိန်မှာပဲဒီမကြသေးခင်မိနစ်ပိုင်းတွင်မှာပဲအုပ်စု E ကအီကွေဒေါနဲ့ဟွန်ဒူရပ်စ်တို့ပွဲကစားသွားပြီးတော့အီကွေဒေါက2-2နဲ့အနိုင်ရသွားခဲ့ပါတယ်ရှင်။